COVID ကရောဂါကြောင့်ဆွဲရုပ်လာတဲ့စီးပွားရေးနဲ့အလုပ်ကံခွင်လန်းရှားပါလာတဲ့အခြေအနေတွေကိုခွင်ကောင်းယူပြီးလူကုန်ကူးဂိုင်းတွေဟာဆင်းရဲတဲ့နိုင်ငံတချို့ကလူငယ်တွေကိုစိုက်ဘာရာဇဝတ်မှုမှာအာဓမခိုင်းစေနေကြတယ်လို့အမေရိကန်နိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာတာဝန်ကြီးစင်ဒီဒိုင်ယာကပြောပါတယ်မြန်မာအပါဝင်အရှိတောင်အရှာနိုင်ငံတွေမှာစိုက်ဘာရာဇဝတ်လုပ်ငန်းတွေမှာအာဓမလှုပ်အားခိုင်းစေခံမှုတွေပိုများလာနေတယ်လို့လည်းပြောပါတယ်အမေရိကန်နိုင်ငံကြားရေးဌာနရဲ့ဒီနှစ်2023ခုနှစ်လူကုန်ကူးမှုဆိုင်ရာနှစ်ပတ်လည်အစီအခံစာတွေ့ရှိချက်တွေနဲ့ပတ်သက်လို့ဒီကနေ့နိုင်ငံကြားရေးဌာနကလုပ်တဲ့ online ဆွေးနွေးပွဲမှာမြန်မာအပါအဝင်အရှေ့ပစိဖိတ်ဒေသကလူကုန်ကူးမှုအခြေအနေတွေကိုအဓိကပြောသွားခဲ့တာ
ပါ In the following countries in the southeast in Southeast Asia we have Burma Cambodia Laos Myanmar
Cambodia Laos Malaysia Philippines နိုင်ငံတွေနောက်အထူးသဖြင့်အဲ့ဒီမှာရှိနေတဲ့အထူးစီးပွားရေးစုံတွေတချို့မှာဖြစ်နေတာပါကမ္ဘာတစ်ဝှမ်းနိုင်ငံပေါင်း35နိုင်ငံကလူတွေအဲ့ဒီနေရာတွေကအွန်လိုင်းရာဇဝတ်မှုလုပ်ငန်းတွေမှာလိမ့်လေခိုင်းစေခံရတဲ့အခြေအနေတွေကိုအစိုးရကစားမှဖော်ပြထားပါတယ်
။ကမ္ဘာတစ်ဝှမ်းလူကုန်ကူးခံမှုတွေဟာမနစ်ကထက်ပိုတိုးလာတာတွေ့ရပြီးတရားစွဲဆိုမှုတွေလည်းမနစ်ကထက်တိုးလာတယ်လို့အစိုးရကစားမှဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံနဲ့နေမြေဒေသပေါင်း188ခုကလူကုန်ကူးမှုအခြေအနေတွေကိုစမ်းစစ်လေ့လာထားတဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနရဲ့ဒီနှစ်လူကုန်ကူးမှုဆိုင်ရာအစိုးရကစားမှ24နိုင်ငံကလူကုန်ကူးမှုတားဆီးအဆင့်တက်လာခဲ့ပြီးတော့နိုင်ငံ20ကတော့အဆင့်ကျသွားတယ်လို့တာဝန်ကြီးဒါယာကပြောပါတယ်မြန်မာနိုင်ငံကတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်မှုမရှိတိုက်ဖျက်ဖို့တိတာထင်ရှားတဲ့အားထုတ်မှုမရှိတဲ့အစိုးရနိုင်ငံတွေကိုတတ်မှတ်တဲ့အဆင့်3 Tier 3မှာဆက်ရှိနေပါတယ်လူကုန်ကူးမှုတိုက်ဖျက်ရေးအတွက်အနိုင်ဆုံးစံနှုန်းတွေကိုလိုက်နာဖို့ပြက်ကွက်တဲ့အဆင့်3တတ်မှတ်ချက်ထဲမြန်မာနဲ့အတူကမ္ဘောဒီးယားတရုတ်မြောက်ကိုရီးယားအီရန်ဆီးရီးယားစတဲ့နိုင်ငံတွေပါဝင်ပါတယ်မနေ့ကလူကုန်ကူးတိုက်ဖျက်ရေးလုပ်ငန်းတွေမှာမပါဝင်ခဲ့လို့အဆင့်3တတ်မှတ်ထားတဲ့မလေးရှားနိုင်ငံကိုပူးပေါင်းဆောင်ရွက်မှုတွေရှိလာတဲ့အတွက်အဆင့်2စောင့်ကြည့်စည်းရင်းမှာတဆင့်2တတ်မှတ်လိုက်ပေမဲ့ကျန်တဲ့အရှိတောင်အရှာနိုင်ငံအများစုကတော့မြန်မာနိုင်ငံလိုပဲအဆင့်တက်လာတာမရှိပါဘူးလူမှုကွန်ရက်ကနေအလုပ်ကင်ကောင်းတွေရမယ်ဆိုတဲ့မလုံပေးဆွဲဆောင်မှုတွေကြောင့်မြန်မာကမ္ဘောဒီးယားလာအိုနိုင်ငံတွေလိုဒေသတွင်းကအဆင့်ရဲဆုံးနိုင်ငံတွေမှာစိုက်ဘာရာဇဝတ်လုပ်ငန်းနဲ့ဆက်စပ်တဲ့အာဓမစီခိုင်းခံရသူတွေအများအပြားရှိနေတာပါနိုင်ငံတွေအစိုးရတွေအနေနဲ့ဒီလိုရာဇဝတ်မှုတွေကိုထိထိရောက်ရောက်တိုက်ဖျက်ရေးအလေးထားဆောင်ရွက်ကြဖို့လဲတာဝန်ကြီးကတိုက်တွန်းပါတယ
် First of all we are encouraging governments and authorities to prioritize proactively
ဒီလို online cyber ရာဇဝတ်လုပ်ငန်းတွေမှာအာဓမလောကခိုင်းစေမှုတွေတိုက်ဖျက်နိုင်ဖို့အတွက်အမေရိကန်အစိုးရကကူညီကြိုးပမ်းနေတာတွေရှိပါတယ်နိုင်ငံအစိုးရတွေအာဏာပိုင်တွေအနေနဲ့လည်းဒီလို cyber ရာဇဝတ်လုပ်ငန်းတွေကြကြပြတ်ပြတ်ရှိနေတယ်ဆိုတာကိုသူတို့ပြည်သူတွေသိပြီးတော့လိမ့်လည်းမခံရအောင်အသိပညာပေးတဲ့လှုပ်ရှားမှုတွေကိုဦးစားပေးလုပ်ငန်းတစ်ခုအနေနဲ့ထားပြီးတော့ထိထိရောက်ရောက်ဆောင်ရွက်ဖို့လဲကျမတို့တိုက်တွန်းပါတယ်
။ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ရွှေကုတ်ကူလောင်ကစားနယ်မြေမှာစိုက်ဘာရာဇဝတ်လုပ်ငန်းတွေပိုတွင်ကျလာပြီးဒုစရိုက်နဲ့လောင်ကစားလုပ်ငန်းတွေမှာအာဓမလှုပ်အားခိုင်းစေခံမှုတွေပိုများလာနေချိန်မှာပဲဒေသတွင်းလူကုန်ကူးမှုအခြေအနေတွေကိုအမေရိကန်နိုင်ငံခြားရေးဌာနအစီရင်ခံစာကမိမောင်းထိုးပြလိုက်တာပါ။မြန်မာနိုင်ငံတွင်းအာဓမခိုင်းစေခံရတဲ့လူကုန်ကူးမှုတွေတိုက်ဖျက်ဖို့ဒေသတွင်းနိုင်ငံတွေကလည်းမြန်မာကိုတိုက်တွန်းထားပါတယ်။မွေးဆွေရောင်းဝယ်မှုနိုင်ငံဖြတ်ကျော်ရာဇဝတ်မှုအွန်လိုင်းလိမ်လည်မှုတွေရှိနေတဲ့ရွှေကုတ်ကူဒေသမှာလူကုန်ကူးခံရတဲ့အိန္ဒိယ၊မလေးရှား၊ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုတပ်ဆိုင်ရာနိုင်ငံတွေကကဲထုတ်ပေးနေရပါတယ်ခင်ဗျာ။